ဖော်သားရှင်များခင်ဗျာ1948ခုနှစ်ကစတင်ကြေညာထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂလူအခွင့်ရေးကြေညာစာရန်ဟာအခုဆိုရင်နှစ်ပေါင်း60ပြည့်ခဲ့ပါပြီဒီကနေ့လူအခွင့်ရေးနေ့မှာမြန်မာလူပေါင်းတဲ့လူအခွင့်ရေးအကြောင်းဆက်ဆက်ပြီးတော့စဉ်းစားကြည့်ကြပါမယ်တချို့သောယဉ်ကျေးမှုတွေဟာလူအခွင့်ရေးနဲ့မအပ်စပ်ဘူးဓာတ်မတည့်ဘူးလို့အပြောအဆိုရှိပါတယ်ဒါဖြင့်မြန်မာယဉ်ကျေးမှုကောလူအခွင့်ရေးသဘောတွေနဲ့တင့်တင့်ညီညွတ်ရလားလက်ရောညီထွေရှိရလားစိတ်ငုကြည့်ချင်စရာဖြစ်လာပါတယ်မြန်မာယဉ်ကျေးမှုဟာဗုဒ္ဓအစုံအမကိုအခြေခံတဲ့ဗုဒ္ဓသာသနာလွှမ်းမိုးတဲ့ယဉ်ကျေးမှုဖြစ်တာကြောင့်ဗုဒ္ဓအစုံအမနဲ့လူအခွင့်ရေးသဘောကိုချိန်ထိုးပြီးတော့ကြည့်ရမှာပါတွင်းမိဖတ်မိသမျှပညာရှင်တွေထဲမှာတချို့ကဗုဒ္ဓစာပေတွေထဲမှာအခွင့်အရေးဆိုတဲ့စကားလုံးလူအခွင့်အရေးဆိုတဲ့ဝါဟာရရဲ့လို့ဓာတ်ရိုက်မတွေ့ရတဲ့အတွက်ဗုဒ္ဓဝါဒမှာလူအခွင့်အရေးအတွက်နေရာမရှိဘူးလို့ကောက်ချက်ဆွဲကြပါတယ်တချို့ကတော့ယဉ်ကျေးမှုတစ်ခုမှာစကားလုံးဝါဟာရအဖြစ်ဓာတ်ရိုက်မရှိသေးကမူသဘောအနှစ်သာရအနေနဲ့ကျင့်သုံးနေတတ်တာမျိုးတွေရှိတယ်လို့ဆိုကြပါတယ်ပြည်ထောင်နိုင်ငံလန်ဒန်တက္ကသိုလ်အရှေ့တိုင်းဘာသာရေးဌာနပါမောက္ခဒေမီယန်ကီယုံကဘုရားဝါဒမှာအခွင့်အရေးဆိုတဲ့ဝါဟာရရဲ့လို့တည်တံ့ဓာတ်ရိုက်မတွေ့ရပေမဲ့အခွင့်အရေးသဘောတွေကိုပြိတ္တကတ်တော်ရဲ့နေရာအနှံ့မှာတွေ့ရတယ်လို့ဆိုပါတယ်။နောက်ပိုင်းမှာတော့ပညာရှင်အများစုကဘုရားဝါဒဟာဒီမိုကရေစီသဘောလူအခွင့်အရေးသဘောတွေနဲ့မဆက်ကျင်တဲ့အပြင်ငှက်ရကောင်ရဲ့အတောင်ပိုင်းနှစ်ဖက်လိုပဲတစ်ခုနဲ့တစ်ခုလက်ဖက်ညီတွဲဖက်မိနေကြတယ်လို့ဆိုလာကြပါတယ်။တိရိလင်္ဂနိုင်ငံကဘုရားတက္ကသိုလ်တစ်ခုပါစာပေလိလသင်ယူနေတဲ့မြန်မာယဟန်တော်အရှင်ဥက္ကဋ္ဌကလည်းဒီအဆိုကိုသဘောတူညီပါတယ်
။အဲ့တော့ဗုဒ္ဓဝါဒကဘာဦးစားပေးတယ်လဲဆိုတော့လက်လက်တဲ့အတွေးခေါ်ကိုလည်းဦးစားပေးတယ်လက်လက်တဲ့အကြံစီကိုလည်းဦးစားပေးတဲ့အခါကျတော့ဒီလက်လက်တဲ့နေထိုင်မှုလက်လက်ဆိုကျင့်သုံးမှုကိုလည်းပဲဦးစားပေးပြီးသားဖြစ်တယ်။အဲ့ဒါကြောင့်မလို့ဒီချိန်ထဲမှာပဲဒီလူရဲ့ဂုဏ်သိက္ခာကိုလည်းဦးစားပေးတာဖြစ်တဲ့အတွေ့ကြောင့်မလို့ဗုဒ္ဓဝါဒမှာဒီစကားလုံးဟာတိုက်ရိုက်ရလို့တော့မတွေ့ရမယ့်လို့လည်းပဲဒီမြတ်စွာဘုရားဟောတဲ့စကားလုံးတွေကိုဆက်ဆက်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီလက်မြောက်မှုတဲ့ဥစ္စာဟာဒါဗုဒ္ဓဝါဒကတော့ဦးစားပေးပြီးသားပဲလို့ဦးစင်းတော့ဒီလိုပဲမြင်တာပဲလေ
ထိုင်းနိုင်ငံအခြေစိုက်မြန်မာနိုင်ငံလူအခွင့်အရေးပညာရေးဌာနကဥအောင်မျိုးမင်းကလည်
းလူအခွင့်အရေးဆိုတာကတော့အနှစ်သာရပြောမယ်ဆိုရှင်တဦးတဦးနိုင်လူမင်းထက်အနိုင်ကျင့်တာမရှိတာလူတွေအကုန်လုံးကငြင်းငြင်းစွာနဲ့နေထိုင်တဲ့လူပေါင်းတစ်ကိုတိဆောက်တာဖြစ်ပါတယ်ဘယ်ဘာသာတိုင်းမဆိုလူအခွင့်အရေးရဲ့နှစ်သာရတရားတွေရှိပြီးသားပါခရစ်ယာန်မှာဆိုလို့ရှင်လေဒီပြည့်ညတ်တော်ဆယ်ပါးနောက်တစ်ခါသူရဲ့အစိုးမင်းကြီးဖြစ်တဲ့လူကိုမြစ်တာထားရမယ်ဆိုရဲဟာရှိတယ်လို့ကျွန်တော်ဗုဒ္ဓဘာသာမှာဆိုလို့ရှိရင်လေလူခွင်လို့နာမည်မခံပေမဲ့ကျွန်တော်ရှိနေတဲ့ပြမဲ့ဆိုတရား၄ပါးတို့လို့နောက်ကကျွန်တော်၅ပါးတိစားတို့လို့နောက်ကမင်းချစ်တရား၁၀ပါးဆိုတဲ့အကြောင်းညာတွေကလူခွင်လို့မလုပ်ပေမဲ့အစိုးရတရားကဘယ်လိုမျိုးအုပ်ချုပ်တင်လဲဆိုတဲ့ဟာတွေနောက်ကလူတွေရဲ့ငြိမ်းချမ်းမှုနဲ့မြစ်တာတရားပွားများရေးအတွက်လူတွေရဲ့အမှုအကျင့်ဘယ်လိုရှိရမလဲဆိုတာတွင်တွင်ဆုံးမထားတာရှိပါတယ်အဲ့တော့ဗုဒ္ဓဘာသာတရားထဲမှာဆိုလို့ရှိရင်တရားတို့တရားမြစ်တာထားရမယ်ဆိုတဲ့အကြောင်းတရားကလူခွင့်ရင်းနဲ့ပတ်သက်တဲ့အခြေခံအကျဆုံးအကြောင်းတရားဖြစ်ပါတယ်။နောက်ကကြီးသူကိုယုတ်တင်ငယ်သူကိုလေးစားရွယ်သူကိုတနာရမယ်ဆိုတဲ့ထုံထမ်းစင်လာဆိုစကားဆိုလို့ရှိရင်လည်းအားနည်းသူကိုကူညီပေးဖို့ရဲ့နောက်ကတရားကိုတရားလေးစားပေးဖို့ရဲ့ဆိုတဲ့အစဉ်လာတွေကကျွန်တော်ဗုဒ္ဓဘာသာတရားမှာရှိပြီးသားလို့ကျွန်တော်ပြောချင်ပါတယ်
။ဗုဒ္ဓသာသနာအတွင်းမှာလူအလုံးဟာအတူတူပါပဲ။ဒန်းတူကြီးသူသဘောထားခံရဆက်ဆံခံရတာပါ။ပြီးတော့အခွင့်အရေးဆိုတာရဲ့သဘောဟာဗုဒ္ဓအစုံအမဗုဒ္ဓယဉ်ကျေးမှုမှာကျင့်ဝတ်ဓမ္မမဟုတ်စီကံအနေနဲ့တွေ့ရတယ်လို့ပမောက္ခဒေမီယန်ကီယုံကနှိုင်းယှဉ်ပြပါတယ်။ယဟန်နဲ့ယဟန်မတွေအတွဲဝီနီးသိက္ခာပုတ်လူဝိကြောင့်တွေအတွဲသင်္ကလောဝါဒသုတ်အုတ်ချုပ်သူတွေအတွဲမင်းကျင်တရား၁၀ပါးအပရိဟာနိယတရား9ပါးသင်္ဃဟတရား၄ပါးစတာတွေရှိပါတယ်။အဲ့ဒါတွေမှာအခွင့်အရေးသဘောတွေပါဝင်နေတယ်လို့ဒေမီယန်ကီယုံကပြောပါတယ်။ဥပမာအဖြစ်သင်္ကလောဝါဒသုတ်မှာမိဘဝတ်သတ္တမိဝတ်ဆရာကျင့်ဝတ်တပည့်ကျင့်ဝတ်လင့်ကျင့်ဝတ်မယားကျင့်ဝတ်ကောင်းဆောင်ကျင့်ဝတ်နောက်လိုက်ကျင့်ဝတ်ဆိုတာတွေပါဝင်ပါတယ်။အဲ့ဒီဝတ်ဒါမှမဟုတ်ကျင့်ဝတ်ဆိုတာစီကံဆိုရင်လည်းဟုတ်တာဝန်ဆိုရင်လည်းမှန်ပါတယ်။ဒါဖြင့်အဲ့ဒီကျင့်ဝတ်တာဝန်တွေကအခွင့်အရေးသဘောကိုဘယ်လိုများဆောင်ပါသလဲ။အရှင်ဥက္ကဋ္ဌကခုလိုအမင်းရှိပါတယ်
။ဒီဗုဒ္ဓဘာသာမှာဘာပေးတာလဲဆိုတော့အမျိုးသမီးကနေပြီးတော့အမျိုးသားရဲ့ပုံမှာပြည့်ကျင့်ရမယ့်ကျင့်ဝတ်တွေရှိတယ်လို့အမျိုးသားကနေပြီးတော့အမျိုးသမီးရဲ့ပုံမှာပြည့်ကျင့်ရမယ့်ကျင့်ဝတ်ဆရာကနေတပည့်ပေါ်မှာပြည့်ပြည့်နဲ့ကျင့်ဝတ်တပည့်ကနေဆရာပေါ်မှာပြည့်ပြည့်နဲ့ကျင့်ဝတ်ဆိုစသဖြင့်ပေါ့လေဒီသင်္ဃောဝါဒမှာအခွင့်အရေးဟာဒါတန်းသူကိုပေးတာမျိုးတွေတွေ့ရတယ်လေဒီသင်္ဃောဝါဒစုတ်တစ်ခုကိုကြည်ရင်းနဲ့ကိုပဲလူတဲ့လူတဲ့ဟာတစ်ဖက်သက်အနိုင်ကျင့်မှုဆိုတဲ့ပုံစံမျိုးပဲဖြစ်ဖြစ်ပေါ့လေတစ်ဖက်သက်ဥဆောင်မှုပုံစံမျိုးပဲဖြစ်ဖြစ်ပေါ့ဒါလို့မရှိပဲနေတဦးနဲ့တဦးရဲ့အပေါ်မှာအပြန်အလှန်နားလည်မှုတို့အပြန်အလှန်တာဝန်ရှိမှုတို့အပြန်အလှန်တာဝန်ယူမှုတို့ဆိုတာဒီသင်္ဃောဝါဒကတုတ်ကပြထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီဗုဒ္ဓဘာသာရဲ့ရှုထောင့်မှာကတော့ဒါ 困难哈咯，啊，单独你都困难些嘞，路呗，比较麻烦。我就读完三年嘛嘞呗，我就跟刘连山也帮忙，毕竟没结婚的时候啦，来呗，他明年以为明年得要上班了，然后他不一年得要上班了，出来欧洲的，然后等下哈我读出来欧洲的去的嘞，啊，几个不过的你比如拿来的也不过嘛，毕竟没结婚的出来欧洲的，他明年以为。
他说因，这个来个明嘛明年对。没没有半年京东也没明年的要上班，阿不里哈尼也得要困难吧？另外哈得要六八六四年给他说了，比如的嘛，阿里得要六样六比到，上班的不稳定的，困难些的，看上样麻烦的，听明年就要吧。大表妹，刚嘛刚找我们拉人了，阿得留么好开吧不？但明年伢先找到多拉也输呀，阿里得要六个，么出么跑京东么输赢，现在因为哈在五三百民族明年皮肤找么洗吧不嘞？大表妹，伢嘛明年哈阿里得要六个。故来那路的面古达，阿卡阿里要说来那各家大家，不得得的在乌山本身的达蓬勃个呀巴嘞嘞。他说因这个年纪里个个不如面西巴的嘞，多大些面地罗木家的带，面嘛那个也六个块钱买单个，他家面也亏钱不得白的，面西不比罗苏万里巴嘞。木嘛卡路口的，因当的上面拿来个，卡东西呀毛爷爷，卡东的贵六百呗，可爸妈六个块钱你少些个啦，面嘛买到六个块钱到手米都的个。通常你找谁查你的，搞那批牌来的，我往有名个嘞。
那喏，就那个刘邦台湾个刘坤也做了，从阿边走吧。特别咩，第刘邦台湾个，人家呢阿哥欧洲的是阿那些生意的，阿母亲呢是在找，阿江浙的家里去你了吧。那喏，就那个现在嘛，第刘老师出国表示过阿边的家里，那个第二面第二。不光路上呢，店铺里啊，也把文件嘛，洗笔打吧呗。然后头南是哪的嘛，好一年洗笔打呗。特别咩，人家阿哥呢，我出来的对呀，他都没有给啥的呀。阿那我几个的也没有的吃点，所以才没有的吃来一年。但是我平年一年，可能话期间六块钱母亲的表拿的。那都看嘛，过年么多路线，也多路当么的有啥个，实在对嘛，你爱洗吧嘞。么多来家来个，多年才来呢，南水我们下边呢，过年么多路线，也多路当么比，现在人呢阿哥呢南京路在哪里？啊，江太子呢身体都去保养了，对嘛？所以嘛，路往台湾嘛，西边的路可以去看呢，都保的下来个，阿那些阿里去，就拍起来的了，对嘛？有啥话嘞？
他比我交往那边，你啷个洗吧的啦？洗吧的路。我们有没有有点吧的？
啊，蛮那就那路的呀，对面对家的都有吃的。哎，对面对家的嘛，第二个这个要，第二个先对内场那边，第二条拿来比，对面对的是牛西老先，就那路阿龙先对嘛吧。那这个啊，啊，昆爷的也过，就那路表来看嘛，过昆爷的过也蛮好看的。在茶路的个，啊，昆爷我们提个样，价位比阿们在西塔牛。咱有犀牛、犀牛没说，正如第尼玛台湾尼玛搞，个把这苦老嘛吧，六块钱一斤米，冲阿拉嘛吧，阿拉里阿拉正好提起来，那你俩没吃饱嘞？
多大时间个呀？六块钱一斤，伢子咱你找谁比个斤嘛？尼玛那个阿罗，过夜西边的六块钱是包里的股，边边的手尿包，你俩想的阿罗嘛？白白皮皮，七零的一下，俺们这片地上没泥巴布，包大爷你啥的呀呀？伢伢嘛皮地边的包西边的。棉麻水皮机表来进进入表来皮所言咯，这里表来的那个棉麻这个的得苦耐劳，怎么来吃嘛的？把皮都来说咯，这里钱啊啥比了的？棉麻哈，个把个啥工艺的嘛？古不老酸啥细的说啦，皮大也麻木，古不老老嫩的说啦，古地也麻木，皮白的呀。